တို့ဘာမှန်းပြပအောင်ကမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးအပြောင်းလဲကိုကျွန်တော်မေးချင်ပါတယ
်ဟုတ်ကဲ့
မြန်မာနိုင်ငံမှာအခုဝန်ကြီးအပြောင်းလဲပြီးအစ်စ်တို့ခဏလေးရှိကြပါတယ
်
အဲ့ဟာဘယ်လောက်ရှိအလားတာကောင်းမှန်းနဲ့ထင်ပါလေအစောကတော့လူတူကကြီးကြွားတယ်နေကြားတာပေါ့ဆရာ
အုပ်ချုပ်ရေး
နဲ့ပတ်သက်ပြီးတော့အဲ့ချီမှုမရှိဘူးပါညာ
အပြောင်းလဲနေတော့လူပုဂ္ဂိုလ်ဆိုင်ရာအပြောင်းလဲပေါ့နော်ဒါပေမဲ့ဗမာပြည်ဖြစ်ပေါ်တိုးတက်မှုအတွက်တော့ကြကြတာစနစ်အပြောင်းလဲဖြစ်ဖို့အရေးကြီးတယ်။ဆိုတော့ yesterday how နဲ့ကိုဇုံပြတိုင်းတာအထိသဘောပေါက်ပြီးတော့အဲ့ဒါကိုဘယ်လိုပြောင်းမလဲဆိုတဲ့ idea လည်းရှိတယ်။လူတွေပြောင်းသွားရင်တော့ဗမာပြည်ဖြစ်ပေါ်ပြောင်းလဲမှုကပို့ပြီးတော့မြင်ရမယ်ပေါ့လေ။မဟုတ်လို့ရှိရင်တော့လူတွေပြောင်းပေါ်ညာတဲ့စနစ်မပြောင်းရင်စနစ်နဲ့ထိတ်တိုက်ရင်ဆိုင်တွေ့ရတဲ့အခါတိုင်းမှာကိုလူတွေကပဲလွဲနေလားဆိုတဲ့အပြစ်တင်တဲ့ကစားပွဲကြီးတဲ့ကိုပြန်ဝင်သွားမှလည်းစိုးရတယ်ဒါလေးကတော့ပေါ့နော
်ဆိုတော့ဆရာပြောတာစနစ်ကိုပြောင်းဖို့လိုတယ်အဲ့စနစ်ကိုပြောင်းဖို့လိုတယ်လို့စီးရလူတွေပြောင်းအောင်ပေါ့
မှန်ပါတယ
်ဟုတ်ကဲ့
မှန်ပါတယ
်အကျဉ်းချင်းလေးစနစ်ကိုပြောင်းဖို့လိုတယ်လူဘိန်းသားလေးအောင်လည်းပြောပါလားဆရာ
လူဘိန်းသားလေးအောင်ပြောရရင်တော့ဥမာအဖြစ်စီဝိုင်းဘူဝါဒတွေကိုပြောင်းမယ်ဆိုလို့ရှိရင်မိသားစုတစုမှာကိုယ့်မိသားစုအောင်မြင်အောင်တဲ့ဘလို့ပတ်စားရှာမယ်ဘလို့သုံးမယ်ဆိုတာကိုကြိုတင်နေရတယ်ကိုသားမိတွေအတွက်နောက်အနည်း20လောက်ထိကြိုပြီးနေရတယ်ပေါ့နော်ဟိုဒါကတော့နိုင်ငံတစ်ခုအနေနဲ့ပြောလို့ရှိရင်မျောမှန်းချက်တွေဘာဟာဗျူဟာတွေပေါ်စီဆိုတဲ့ကိစ္စတွေဖြစ်သွားတယ်။လာတူပဲကိုကိုတိုင်းဝင်ဝင်ရအောင်ရှာတာနဲ့သုံးဆွဲတဲ့နေရာမှာစီးစနစ်ကျရတယ်။သုံးတိသုံးတိုက်တာတွေကိုသုံးဖို့ရည်ကြီးတယ်။ဒါကတော့အများပြည်သူဆိုင်ရာဘဏ္ဍာငွေရင်းနှီးမြှုပ်နှံမှုစီမံခန့်ခွဲမှုစနစ်လို့ပြောတယ်ပေါ့နော်
။ Public Investment
Public Investment Management System တော့တော့ဒီကိစ္စမှာပဲလူတွေကလည်းမိမိရဲ့မိသားစုအဖွဲ့ဝင်တွေကအဲ့ဒီကိုယီမန်းတဲ့ကိုရဲ့နောက်အနည်းငယ်မှဖြစ်ချင်တဲ့အမြင်တွေကိုလိုက်နာဖို့အတွက်အကုန်လုံးကစနစ်တကျနဲ့လိုက်နာဆောင်ရွက်တဲ့ဟာလည်းလိုတယ်။နော်အဲ့ဒီလိုတဲ့စဉ်းစားစည်းကမ်းတွေဥပဒေတွေပြဋ္ဌာန်းသတ်မှတ်တာလည်းရှိတယ်။အဲ့ဒါကိုစီမံခန့်ခွဲရတယ်ရှိတယ်။အဲ့ဒါကနိုင်ငံအနေနဲ့ကြရင်တော့ဒါကဟိုစဉ်းစားစည်းကမ်းများစီမံခန့်ခွဲမှုဥပဒေလို့ခေါ်တယ်။အဲ့ဒါ regulatory management system ဆိုတော့ဆိုတော့အဲ့ဒီစနစ်သုံးခုပေါ့။ကိုဒါတိုင်းပြည်စီးပွားရေးတိုးတက်ဖို့လည်းပေါ်ကြကြတယ်ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီစနစ်တွေကိုမကိုက်သွင်းနိုင်သေးဘူးအခုတတိပ
ါဟုတ်ကဲ့ဆိုတော့အဲ့လိုစောကြကြတဲ့နေရာကိုကန့်ကျွင်နိုင်မဲ့လူကြောင်းလဲတော့မမြင်သေးဘူးပါဆရာ
အဲကျွန်တော်တို့လေ့လာကြရပါတော့ပြီးကြတဲ့အစိုးရတစ်ထက်မှာဒီအခွင့်အရေးလောင်းများကိုကျွန်တော်စပေးဒီလူ့ရဲ့ border system ကိုယူခဲ့တယ်သူတို့ကအစိုးရဌာနတွေအကုန်လုံးကစီမင်းသတ်မှတ်ချက်များစီမံခန့်ခွဲတဲ့ဌာနကြီးဖြစ်အောင်ပြောင်းရမယ်ဆိုတဲ့အမြင်တွေအကုန်လုံးကို80ခန်းတော့ရှိနေတာတွေ့ရတယ်။ဒါပေမဲ့တခြားနိုင်ငံတွေမှာဘလို့ပြောင်းလဲဘလို့လုပ်လဲစီမင်းစည်းကမ်းတွေတမတ်မှုပြောင်းတတ်မှုကဘာလဲပေါ့။အဲ့ဒါတွေကိုဘလို့လုပ်ရင်ကောင်းလဲဆိုတဲ့လေ့လာတဲ့အိုက်မှာအားနေတဲ့အတွေ့အကြုံမလို့ဖြစ်။ဒါပေမဲ့အခုလောလောဆယ်မှာတော့ကမ္ဘာပံကအခုကြီးကိုတောင်းထားတယ်လို့ကျွန်တော်နောက်ဆုံးကြည့်ကြားတယ်ပေါ့နော်။ဒါပေမဲ့ကမ္ဘာပံကတော့ဗမာပြည်ထဲမှာလက်ရှိရှိနေစနစ်ကဘယ်လောက်ရှိလဲဆိုတာကိုသူအောင်သိရလားပေါ့။နော်ဗမာပြည်ရဲ့ဝန်ထမ်းတွေနဲ့ဘျူရိုကရေစီရဲ့ရင်းချမှုအထားသိရလားဒါလည်းကြံစည်တာတစ်ခုရှိတယ်နိုင်ငံပြားကပညာရှင်ဖြစ်တော်ကြတယ်ဒီအပိုင်းကိုလည်းသိဖို့လိုလိုက်ဆိုတော့ဒါလေးတွေအကုန်လုံးဟိုအစလေးတွေပေါ့အစလေးတွေဒါရှိနေပြီဟောအရင်ဆိုရတဲ့ထက်ကလေးကအခုရှိနေပြီသွားပြီးတော့ပြန်ပြီးပေါင်းစုနိုင်တဲ့ဟာလေးတစ်ခုပဲလိုနေတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့အဲ့ဒါကစနစ်ပေါ့လေဆရာနောက်တစ်ခုကအဲ့တုံ့ပုံပြောင်းပြီးအခုအစိုးရပြောင်းလဲလုပ်တဲ့အထက်မှာအထူးသဖြင့်ပြည်နယ်နဲ့တိုင်းဒေသကြီးတွေရဲ့အစိုးရအဖွဲ့ဝင်တွေကိုပြောင်းလဲနေရမှာကျွန်တော်နားလည်ထားတာကတော့ပြည်နယ်တိုင်းဝန်ကြီးချုပ်တွေကတော့ဘိုးအစိုးရသမားနဲ့ဆိုင်တယ်ဒါပြည်နယ်တိုင်းဝန်ကြီးတွေကဘိုးအစိုးရကပဲဖွဲ့စည်းပုံရရွေးချယ်ရမယ်ခံထားရမယ်ခက်ခွင့်ပေးနိုင်ရထွက်နိုင်တယ်လို့သတ်မှတ်ထားပါလား
မရေဘူးအားချင်းတော့ဝန်ကြီးချုပ်ကအဆိုပြုပြီးတော့ဝန်ကြီးချုပ်ကလည်းသက်သက်ဒီနယ်တိုင်းလွတ်တော်နဲ့တိုက်နေပြီးတော့ဆိုပြရတယ်တမရပဲခံထားပါတယ
်ဆိုတော့သက်ဆိုင်ရာဒီနယ်တိုင်းလွတ်တော်ရဲ့ဩဇာကိုဘယ်လောက်ရှိပါလဲတကယ်ဆိုမှာတချို့ကသက်ဆိုင်ရာဒီနယ်တိုင်းလွတ်တော်အနေနဲ့ဘာမှမကျေနပ်တာကန့်ကွက်တာမကြရပဲနဲ့အနာယူခွင့်ပေးတယ်ဆိုပြီးတော့ထွက်တာလည်းတွေ့တယ်ထွက်တာလည်းကြားရတယ်တချို့ကြတော့လည်းရခိုင်ပြည်နယ်မှာထင်တယ်ပြည်နယ်ဝန်ကြီးတယောက်ကိုအာပြည်နယ်ဆိုင်ဆိုတော့ပြည်နယ်ဆိုတော့အတင်းထံမဲ့ဒီလိုဝေဖန်ပြီးတော့တက်ခိုင်းနေအဲ့ဒါတွေရှိရဆိုတော့အဲ့ဒါတွေကိုဘယ်လို
ဟုတ်ပြီးခဲ့တဲ့တော်တက်တမ်းမှာတော့မတရင်လာဤဝန်ကြီးချုပ်ပေါ့မူလပထမခန့်လိုက်တဲ့တရင်လာဤဝန်ကြီးချုပ်ကိုတော်အမတ်တရားပဲပြန်လည်ကန့်ငွေတဲ့အတွက်ကြောင့်ဝန်ကြီးချုပ်ကနှုတ်ဆက်ရတဲ့တပရဝန်ကြီးချုပ်ကိုဖယ်လိုက်ရတဲ့အဖြစ်မျိုးဖြစ်ခဲ့တယ်ပေါ့နော် ဆိုတော့ဒီဘက်မှာတော့အဲ့ဒီလောက်ထိလွတ်တော်တစ်ခုလုံးအနေနဲ့လှောက်ရှားလာတာမျိုးကိုတော့တိတ်ကြီးမတွေ့ရဘူးပေါ့နော်ဆိုတော့ပြီးခဲ့တဲ့အတွေ့အကြုံကြပြောရရင်တော့ဒီနယ်တိုင်းလွတ်တော်တွေကလည်းအဲ့ဒီလိုတစုတစည်းတဲ့ညီညာညာနဲ့ဆုံးဖြတ်ဆောင်ရွက်ကြတယ်ဆိုရင်တော့မြန်မာနိုင်ငံရဲ့နိုင်ငံရေးမှာတော့တက်ဆိုင်ရာဘဟုဝါခေါင်းဆောင်တွေကလည်းလေးစားပြီးတော့ပြန်လည်လိုက်ပြောလှုပ်ဆောင်ကြတာမျိုးတွေ့ရပါတယ်။ဒါကြောင့်အပိသဆုံးဖြတ်ချက်ကိုဘဟုဝါဆုံးဖြတ်တာဖြစ်စေကမူပြည်နယ်တိုင်းအဆင့်လွတ်တော်တွေကလည်းဩဇာအများကြီးရှိတယ်လို့ပြောလို့ရပါတယ်
။ဟုတ်ကဲ့ကျွန်တော်တို့အခုဆွေးနွေးနေတာကအုပ်ချုပ်ရေးပိုင်းပေါ့ administration ဘိုင်းဆိုတော့အခုမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးမှာ NLD ပါတီအနာရပါတီရဲ့အခန့်ကဏ္ဍဆရာဘယ်လိုမြင်ပါလဲ
။ NLD ပါတီအနေနဲ့ဆိုလို့ရှိရင်တော့အုတ်ချုပ်ရေးပြုရင်တောင်းတဲ့လေလုပ်တဲ့အခါမှာများတော့ပြည့်အရွေးတွေရှိတယ်။ဥပမာအဖြစ်ဒေါက်ဆာဆွတ်ကြီးနဲ့ပါတီခေါင်းဆောင်တွေကပြောထားတဲ့ပြည်သူနဲ့အတူဆိုတဲ့စကားလုံးလေးပေါ့။ဒါကိုကျွန်တော်တို့အုတ်ချုပ်ရေးပြုရင်တောင်းတဲ့မှုကိုလေ့လာတဲ့အခါကျတော့အဲ့ဒီနည်းလမ်းကိုပဲယူပြီးတော့ပြုရင်တောင်းလိုက်ကြတာလေလာပြီးတွေ့ရတယ်။အဲ့ဒါကိုတော့သူတို့ရဲ့စကားမှာပြောလို့ရှိရင်တော့ citizen engagement ပြည်သူတွေပါဝင်ဆုံးဖြတ်တဲ့အလေးထားအုပ်ချုပ်ရေးစနစ်တွေမှာထည့်ပါတယ်။ဆိုတော့အကကြတော့ပြည်သူနဲ့အတူဖြစ်လာဖို့အတွက်ပြည်သူနဲ့အသက်အရွယ်ဆုံးပါတီဝင်တွေကနီးစပ်မယ်ပါတီခေါင်းဆောင်တွေကနီးစပ်မယ်ပြည်သူတွေရဲ့ခေါင်းဆောင်မှုယူမယ်။ပြီးရင်အုပ်ချုပ်ရေးစနစ်တွေမှာပြီးခဲ့တဲ့အစိုးရလက်ထက်ကစပြီးတော့ပြည်သူလူထုကိုတိုင်ပင်နှိမ့်တော့တာတော့ရှိတယ်။ဒါပေမဲ့ဆုံးဖြတ်ချက်ချတဲ့ဖြစ်စဉ်တွေမှာမပါလိမ့်ဘူး။ဒါပေမဲ့ဒီဘက်အစိုးရလက်ထက်မှာကြတော့ဥပမာမန္တလေးဆိုရင်အဲဝန်ကြီးချုပ်ကနေမှာဘူဝါဒအချက်ပေးအလုပ်ဖွဲ့ကိုသူကဖွဲ့တဲ့အခါမှာစီးပွားရေးအဖွဲ့အစည်းတွေနောက် NGO တွေကလူတွေပါအလုပ်ဖွဲ့မှာပါလာပြီသူတို့ကဘူဝါဒရေးဆွဲပြီးအစိုးပြုပြီးတော့ဝင်ကြောတင်တဲ့အမျိုးဆိုတော့ဒါတို့ဟာကစပြီးတော့အကြောင်းလဲတရားဖြစ်တော့နေတယ်ဒါပေမဲ့နိုင်ငံတော်အဆင့်ထိတမန်တရားထိကြေကြေပြတ်ပြတ်ဖြစ်လာပြီလားဆိုတော့မဖြစ်သေးဘူးဆိုတော့ပါတီအနေနဲ့ဘာလုပ်နိုင်လဲဆိုလို့ရှိရင်ခုနပြည်သူနဲ့အတူဆိုတဲ့အစိုးမိပေါ်မှာအခြေခံပြီးတော့ဖြစ်နိုင်ရင်တော့ public administration အစိုးရရဲ့အုပ်ချုပ်ပုံတွေပြုရင်တောင်းတဲ့ဆိုင်ရာနားလေတဲ့လူတွေနဲ့ဘလို့နည်းနဲ့ design လုပ်ရင်ကောင်းမလဲဆိုတော့ညီတိုင်းဆွေးနွေးခြင်းအဖြစ်လဲကျွန်တော်ထင်တယ်ပါတီအားပို့ပြီးတော့ပြည်သူနဲ့လည်းပို့နည်းလာမယ်အစိုးရရဲ့အုပ်ချုပ်ရေးပြုရင်တောင်းတဲ့ထဲမှာလည်းတစုံတရာတက်ရောက်ပြီးဖြစ်လာနိုင်မယ်လို့ကျွန်တော်ထင်တယ
်ကျွန်တော်ဒီအုပ်ချုပ်ရေးပိုင်းပြောတဲ့နေရာမှာဆက်ပြီးမေးချင်လို့ခါ NLD ဥဆောင်တဲ့ဘ ഹു အစိုးရနဲ့ပြည်နယ်အစိုးရတချို့ရဲ့ဆက်ဆံရေးကိုမေးချင်ပါတယ
်ဟုတ်ကဲ့
ဘ ഹു အစိုးရနဲ့တိုင်းဒေသကြီးဆက်ဆံရေးကဘ ഹു နဲ့ပြည်နယ်အစိုးရရဲ့ဆက်ဆံရေးပိုအရေးကြီးနေတယ်ထင်ပါတယ်အစိုးရရဲ့ခိုင်တဲ့ဆက်ဆံရေးကိုယူရခိုင်ပြည်နယ်အခြေအနေအသိစုဖိနေတယ်နိုင်ငံတကာနဲ့လည်းပြဿနာအကြီးကျယ်ရင်ဆိုင်နေရတဲ့အချိန်မှာဘ ഹു အစိုးရနဲ့ခိုင်ပြည်နယ်နဲ့ပေါ့လေ NLD နဲ့ခိုင်ပြည်နယ်မှာအမအများစုအနိုင်ရထားတဲ့ပါတီနဲ့ဆင်ညာသွားရင်ပိုပြီးအဆင်ပြေမယ်ထင်တယ်အဲ့ဒါကိုဆရာဘယ်လိုမြင်လဲဘယ်လိုဆင်ညာရေးနည်းများဖြစ်နိုင်လဲထင်တယ
်ဥပဒေဘုရားအပြင်တော့ဘ ഹു နဲ့တိုင်းဒေသကြီးအဆင်ပေါ့နော်ဆက်ဆံရေးတွေဆိုလို့ရှိရင်ဒီ institution သဘောအရဆိုလို့ရှိရင်တော့ယင်းဆွာလက်ထက်မှာသမ္မတရုံးဝင်ကြီးဌာနတစ်ခုကိုဒီအလုပ်ကိုတတ်တတ်မမလုပ်တယ်ပေါ့ဥမာသမ္မတရုံးဝင်ကြီးဌာန6ထင်တယ်အဲ့ဒီတုန်းကအခုသမ္မတရုံးမှာရောက်နေတဲ့ညွန်တိုင်းမှုချုပ်ပေါ့ဆရာဥပဒေဆင်းလို့ဆိုဒီအဲ့ဒီအတွေ့အကြုံတွေအများကြီးရှိတယ်နော်သူတို့ဒါဘိုးဆွာနဲ့ကြားမှာလားစင်ပုံမှန်စီဝေးလုပ်တယ်တိုင်းဒေသကြီးအစိုးရရဲ့လိုလားချက်တွေအမြင်တွေကိုဘိုးဆွားနားထောင်နေရှော့ပေးတင်တာတွေကိုရှော့ပေးတယ်ဖြီးတယ်ပေါ့ဒါတွေကိုလုတ်ခဲ့တယ်ပေါ့နော်ဆိုတော့အခုလည်းဒီလိုလုတ်တဲ့စနစ်လေးတော့ရှိမယ်လို့ကျွန်တော်မျှော်လင့်တယ်ဒါပေမဲ့ကျွန်တော် PDP ရင်ကျွန်တော်မသိဘူးပေါ့နော
်ဆိုပြည်နယ်အစိုးရနဲ့လည်းအခုဖြစ်တာကပြည်နယ်မှာအမတ်အများစုရထားတဲ့ပါတီပြည်နယ်ထွက်တော်နဲ့ပေါ့ဆရာရခိုင်နဲ့ဆိုရှင်အဲ့လိုဖြစ်နေတာအဲ့ဒီကြက်ပြန်နေစစ်နေရောပါလို့ဘယ်လိုရှင်းနိုင်မှာမထင်ပါနဲ့
လူတွေပေါ်မှာပဲမူတည်လိုက်နေဆရာဒီနေ့သဘောရကတော့နောက်ဆုံးဆုံးဖြတ်ချက်ဒီသမရကပဲဆုံးဖြတ်ရတာဖြစ်တဲ့အတွက်ကြောင့်မလို့ပြည်နယ်လွတ်တော်တွေကတင်စီကမှုလုပ်လို့မရအဲ့တော့ဒီဘုရားအဲ့ဒါကိုညီဖို့ဆိုလို့ရှိရင်တော့ဖရဲချုပ်ဘုံချီအောင်ဦးရေရဲ့ပြဋ္ဌာန်းချက်ကိုပြုပြင်ကြောင်းလဲဖို့ပဲလိုအပ်မယ်အဲ့ဒီလိုပြုပြင်ကြောင်းလဲဖို့လည်းမြို့သားဒီမိုကရေစီဖရဲချုပ်ကသူတို့လည်းဒီဟာကိုတင်ခဲ့တယ်လို့ကျွန်တော်ပြီးခဲ့တဲ့လွတ်တော်သက်တမ်းမှာကျွန်တော်မှတ်မိတယ်ပေါ့နော်ဆိုတော့တို့တော်လည်းငြိမ်းချမ်းရေးနေဝင်တဲ့ဆက်ဆက်လာတဲ့အကြောင်းနောက်ပိုင်းပြည်သူကြောင်းလဲရင်တော့ပြည်내တွတ်တော်တွေကတင်တဲ့လူကဝန်ကြီးချုပ်ဖြစ်တဲ့စနစ်တော်ပေါ်လာလိမ့်မယ်လို့ကျွန်တော်ထင်တယ်
။ဟုတ်ကဲ့။အဲ့တော့ဒီပထမပိုင်းမင်းငန်းကမှနောက်ဆုံးမိခင်တခုကရက်ဖက်စစ်ဖက်ဆက်စင်ကြီးပဲ။ဒါလည်းအသေးအရေးကြီးတယ်။အခုမြန်မာနိုင်ငံမှာပိုပြီးအလန်းကွာလာသလားတခါနောက်ပိုင်းအရင်နဲ့ပတ်သက်ပြီးတော့လည်းသဘောတူညီမှုမရကြဘူး။ဘာညာသတိရှင်လည်းအမျိုးမျိုးကောလာဟလတွေဖြစ်နေပါလေ
။ယခုအချင်းတော့ အဟဒီလောက်တော့ကြီးလာတယ်လို့ကျွန်တော်စိတ်ထဲမှာမထင်ဘူး။တောင်စားစုကြီးရတယ်ပြီးခဲ့တဲ့နှစ်တည်းမှာပျော်လင့်လာတဲ့ပုံပြီးဆောင်ရွက်နိုင်ခဲ့တဲ့ဆွေကိစ္စတွေထဲမှာအရေးကြီးဆုံးရတဲ့စစ်တပ်ဆက်ဆံရေးလည်းပါလိမ့်မယ်လို့ကျွန်တော်ထင်တယ်။စာအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့ပြောစရာလေးရှိနိုင်တယ်။ဒါပေမဲ့ဖြစ်ပေါ်တိုးတက်မှုသဘောအရရခင်ရှိတဲ့အချိန်တွေကနေတောင်စားစုကြီးတော်တယ်လို့ပဲတော့ပြန်လည်နိုင်ရှင်ပြီးကြည့်မယ်ဆိုလို့ရှိရင်တော့နော်တိုးတက်မှုတွေအများကြီးရှိလာတယ်လို့ထင်တယ်။ဘောရာပွဲမှုတွေရှိမှာတော့ဒါကအုပ်ချုပ်ရေးလုပ်ငန်းကိုလုပ်တဲ့အခါတိုင်းမှာမူဝါဒအရသဘောထားကွဲတာတွေရှိမယ်။လုပ်ဖို့ကံ့ကြမ်းမှုအရသဘောထားကွဲတာတွေရှိမယ်။ဒါတွေကတော့တဘာဝလို့ကျွန်တော်ထင်တယ်။အဲ့ဒီကွဲပြားမှုတွေကိုလည်းနှစ်ဖက်ကောင်းဆောင်တွေကတင်းတင်းမြတ်သားစွာတိုက်ပြည့်အကျိုးစီးပွားကိုရှေ့ရှုပြီးကင်တွယ်နေနိုင်တယ်လို့ကျွန်တော်ထင်တယ်။ကင်တွယ်လို့ပြောရတဲ့အချိန်တွေအထိမမြင်သေးဘူးလို့ကျွန်တော်တော့ထင်တယ်။